ကိုင်းတိုင်းရေဦးမြို့နယ်ထဲမှာရှိတဲ့ကြာပန်းညိုကျေးရွာကိုစစ်တပ်ကနေဝင်ရောက်ပြီးတော့နေမည်ရှင်းလင်းတဲ့အချိန်မှာတော့ဒေသခံပြည်သူ2ဦးကြီးစံထိမှန်ပြီးဒဏ်ရာရခဲ့ပါတယ်။သူတို့ဟာစိုးရိမ်ရတဲ့အနေအထားမှာရှိတယ်လို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်။နောက်စကိုင်းတိုင်းတွေကမြောင်မြို့နယ်ထဲမှာလည်းစစ်တပ်ကနေမည်ရှင်းလင်းနေတာကြောင့်ဒေသခံတွေမှာစားဝတ်နေရေးအခက်အခဲတွေဖြစ်နေကြပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုငင်းချမ်းကပြောပြပေးပါမယ်ရှင်။
စကိုင်းတိုင်းရေဦးမြို့တိုင်းရင်းဆေးရုံမှာတက်ဆွဲထားတဲ့စစ်တပ်ဟာမတ်လ31ရက်ဒီနေ့မနက်10နာရီမှာမြို့နယ်၄မိုင်နီးပါးကွာဝေးတဲ့ကြာပန်းညိုကျေးရွာကိုတနက်တေပစ်ဖောက်ဝင်ရောက်လာပြီးနယ်မြေရှင်းလင်းရေးတွေလုပ်တာပါစစ်တပ်စစ်ကြောင်းသွားရလမ်းမှာရှိနေတာကြောင့်နယ်မြေရှင်းလင်းတာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်ရွာထဲဝင်ရောက်ပစ်ခတ်မှုတွေကြောင့်ကြာပန်းညိုကျေးရွာကဒေသခံ2ဦးကြီးစံထိမှန်ဒဏ်ရာရခဲ့ပြီးစိုးရိမ်ရတဲ့အနေအထားရှိနေပါတယ်တိုက်ပွဲဖြစ်ပွားတာမရှိဘဲပစ်တာလို့ဗေဒာကြီးကာကွယ်ရေးအဖွဲ့တာဝန်ရှိသူတို့ကအခုလိုပြောပါတယ်
။ရင်းမြို့နယ်တိုင်းရင်းဆေးရုံနယ်မှာတက်ဆွဲထားတဲ့စကားဆအကျန်းဖတ်အင်အားတရာခန်းကဟိုရင်းမြို့ရွှေပြည်သာအထွက်ကနေနေပြီးတော့ဟောတော့ကြာပန်းညူရွာလေးကိုပြေဝင်ဝင်နေရ။ဒီသူတွေတက်လို့ပြီးရေးရတယ်ပေါ့ဗျာ။ကျွန်တော်တို့ဒီသူ၂ယောက်ပေါ့ဗျာ။တနက်ထီမှန်ရေပေါ့။ရင်းမြို့နယ်ကြာပန်းညူကြီးရွာဒီ၂ယောက်ပေါ့။အတားအနေနဲ့စိုးရင်ရတယ်ဗျာ။မန္တလေးကိုသူတို့ခေါ်သွားပြီလေ။ဒါနဲ့ပြန်ရဖို့တွေ့ရောမတွေ့ဘူးလို့ပြောတယ်။ကြာပန်းညူကနေနေပြီးတော့ဟောတော့မှကျွန်တော်တို့ဒီဦးကြောင်းချောက်ဦးကြောင်းကိုဖျက်ဘူကြောင်ပြက်ပြီးတော့ဟောတော့မှရတော့နောက်ကျွန်းတဲ့ဒီအောင်သူစစ်ကြောင်းထိုးရပေါ့ဘုဘကပြည်သူ့ကွယ်တက်ဖွဲ့တွေနဲ့ကဗတ်တန်ကဖြစ်တယ်ပြီးတော့
စကိုင်းတိုင်းထဲမှာပဲရှိရမြောင်မြို့နယ်မှာဆိုရင်လဲစစ်တပ်ကနယ်မြေရှင်းလင်းရေးတွေလုပ်နေတဲ့အတွက်ကြေးရွာအများပြားကဒေသခံတွေတင်းရှောင်နေရပါတယ်အခုလိုတင်းရှောင်နေရတဲ့အတွက်ဒေသခံတွေစားဝတ်နေရေးအခက်အခဲဖြစ်နေတယ်လို့စစ်ဘေးရှောင်တွေကိုကူညီနေသူတူကအခုလိုပြောပါတယ်
အလုံးမောင်းဆိုလို့ရှိရင်အဲ့အလုံးမောင်းအကုန်လုံးစုစုပေါင်းတို့ရွာဘက်ရောက်တာကတော့အကုန်လုံးပေါင်းလိုက်မယ်ဆိုလို့ရှိရင်တော့9000 6000လောက်တော့ရောက်မယ်အဲ့ဒါကကျွန်တော်တို့ကလည်းနေရာနေနေရာသေးသမှာအဲ့ဒီရာကြီးရာလေးတွေအစီအမပြေတဲ့ခါကျတော့တခြားရွာတွေကိုလည်းသွားပြီးတော့ရွှေ့ပြင်းပြီးတော့လွတ်တဲ့နေရာတွေအဲ့ဒါခါကျတော့9000 6000လောက်တော့ဖြစ်မယ်ပြဟုတ်ကဲ့ကျွန်တော်တို့ကကျွန်တော်အခုစီပင်းရှောင်နေတဲ့အချိန်ကဆိုတော့ကျွန်တော်ဒီမှာဈာကလာလည်းဖြစ်နေတယ်ဆက်ကိန်းလည်းအများကြီးကျုံလာတဲ့ခါကျတော့ဟိုလုပ်ငန်းတွေကလည်းမလုပ်ရတဲ့ခါကျတော့စာဝတ်နေရတဲ့ခက်ခဲတွေဖြစ်တယ်။စာဝတ်နေခက်ခဲဖြစ်တဲ့ခါကျတော့ကျွန်တော်တို့မှရွာထဲမှာလူခံတဲ့ခါကျတော့လည်းအဆင်မပြေဘူးပေါ့။အဲအဲ့လိုမျိုးတွေဖြစ်တဲ့ခါကျတော့ကျွန်တော်တို့ကတော်တော်လေးတော်တော်လေးကိုခက်ခဲဖြစ်နေတယ်။ဒီဘလူးစစ်ကြောင်းလာတဲ့အချိန်ကနေစပြီးတော့ကျွန်တော်တို့ခက်ခဲများစွာဟိုကြုံတွေ့နေရတယ်ဗျာ။စာဝတ်နေလည်းအဆင်မပြေဘူးလုပ်လည်းကောင်းမှလည်းမလုပ်မှတော့တော်တော်လေးတော်တော်လေးလည်းခက်ခဲဖြစ်တယ်ဟုတ်
။မြောင်မျိုးနယ်ထဲမှာနယ်မြေရှင်းလင်းနေတဲ့စစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေအကြားစစ်ရေးအခြေအနေတင်းမာနေပါတယ်။မနေ့မတ်လ3ရက်နေ့ကဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီအကြားတိုက်ပွဲတွေဖြစ်ပွားခဲ့ပြီးကာကွယ်ရေးအဖွဲ့တွေဘက်ကတပ်ရင်း1ကဒုတပ်ရင်းမှုအပါအဝင်ကာကွယ်ရေးတပ်ဖွဲ့ဝင်2ဦးနဲ့ပြည်သူ2ဦးကိုစစ်တပ်ဘက်ကတပ်ဖြတ်သွားခဲ့တယ်လို့ကာကွယ်ရေးတပ်တွေဘက်ကပြောပါတယ်။တေဆုံးသွားတဲ့ဒုတပ်ရင်းမှုရဲ့ရုပ်အလောင်းကခေါင်းကိုစစ်တပ်ဘက်ကဖျက်ယူသွားပုံရတာကြောင့်ခန္ဓာကိုယ်သာကျန်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒေသခံတွေရဲ့အပြောအရစစ်တပ်ရဲ့ဘလူးစစ်ကြောင်းဖြစ်တယ်လို့သိရပါတယ်။ဘလူးစစ်ကြောင်းဟာသခိုင်းမျိုးတာတိုင်ကျေးရွာမှာအစုလိုက်အပြုံလိုက်တပ်ဖြတ်တာတွေအပြင်သခိုင်းမြင်းမူမြောင်ရေစကြိုစတဲ့မြို့နယ်တွေကနေနမိတ်ထိဆက်နေတဲ့နေရာတွေမှာနေမြေရှင်းလင်းရေးတွေလုပ်နေတာလို့ဒေသခံတွေကပြောပါတယ်ခင်ဗျာ